ကဘာပေါ်ကစားနပ်ရိက္ခာလိုအပ်နေတဲ့ဒေသတွေကိုတင်ပို့ဖို့အတွက်ရှေ့လာမဲ့သတင်းပတ်အနေငယ်အတွင်းယူကရိန်းကကောက်ပဲသီးနှံမက်ထရစ်တန်ချိန်တသိန်းခွဲလောက်ကိုအမေရိကန်ကဝယ်ယူဖို့စီစဉ်နေတဲ့အကြောင်းကဘာစားနပ်ရိက္ခာအစီအစဉ် WFP အကြီးအကဲကပြောပါတယ်။ဘယ်ရီတာကိုပို့မယ်ဆိုတာကတော့အတိမပြုရသေးဘူးလို့လည်းကင်ညာနိုင်ငံမှာရောက်ရှိနေတဲ့ WFP အမှုဆောင်ဒါရိုက်တာဒေးဗစ်ဘက်စလီက AB သတင်းဌာနကိုပြောခဲ့ပါတယ်။အစီအစဉ်သစ်ဟာမိုးကောင်ရေရှားမှုတန်ခံရတဲ့အာဖရိကဥဂျိုဒေသကိုယူကရိန်းကထွက်တဲ့ကောက်ပဲသီးနှံတွေတင်ပို့ဖို့ WFP ကစီစဉ်ထားတဲ့မူလအစီအစဉ်သက်ကို6ဆလောက်ပိုများမယ်လို့ပြောပါတယ်။အာဖရိကဥဂျိုဒေသမှာဒီနှစ်မိုးရာသီမှာမိုးမရွာတဲ့အတွက်ကြောင့်အထူးသဖြင့်ဆိုမာလီနိုင်ငံမှာမိုးကောင်ရေရှားမှုတန်ခံရမယ့်အခြေအနေနဲ့ရင်ဆိုင်နေရပါတယ်။လက်တလောမှာလည်းစားနပ်ရိက္ခာမလုံလောက်မှုတွေကြောင့်လူပေါင်းထောင်နဲ့ချီသေဆုံးနေပြီးလူပေါင်း22တန်းလောက်ဟာလည်းငတ်မွတ်မှုနဲ့ရင်ဆိုင်နေရတယ်လို့ WFP ကပြောပါတယ်။ယူကရိန်းစစ်ပွဲကြောင့်ကမ္ဘာတဝန်းလောင်စာဆီနဲ့ကုန်စည်နှုန်းကြီးမြင့်မှုတွေကြုံတွေ့နေရတာဟာအာဖရိကဥဂျိုဒေသအတွက်ဆူနာမီရေလိုင်းတံတစ်ခုပြီးတစ်ခုခံရတယ်လို့ဖြစ်နေတယ်လို့ WFP အကြီးအကဲကပြောဆိုပါတယ်ခင်ဗျာ။